ခိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာပြည်ပြခခီကဘာလက်ခီသွားနှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးတရားစွဲဆိုခံထားရတဲ့မြန်မာရွှေ့ပြောင်းလူသားနှစ်ဦးကသူတို့လွတ်မြောက်နိုင်လိမ့်မယ်လို့အပြည့်အဝယုံကြည်မှုရှိကြောင်းတရားစွဲဆိုခံထားရသူတွေဘက်ကပါလိုက်ပါကူညီပေးနေသူတွေကပြောပါရယ်ဒီအမှုနဲ့ပတ်သက်ပြီးနှစ်ဖက်တင်သွင်းတဲ့တပ်သေးခံပစ္စည်းတွေအချက်လက်တွေကိုတရားရုံးတော်ကအပြီးသက်ကြားနာဆက်ဆေးခဲ့ပြီးတဲ့နောက်ဒီကနေ့မှစီရင်ချက်ချတော့မှာဖြစ်ပါရယ်ဒါကြောင့်ထိုင်းတရားရုံးအနေနဲ့အမှုကိုမှန်မှန်ကန်ကန်ဆုံးဖြတ်ပေးဖို့ကိုလည်း HRCအာရှလူ့အခွင့်အရေးကော်မရှင်ကတောင်းဆိုခဲ့ပါတယ် AFP တရင်ကိုအခြေခံပြီးမန္တနာချမ်းကဆက်ပြီးပြောပြအောင်မယ်ခင်ဗျာ
ဟုတ်ပါတယ်ထိုင်းနိုင်ငံကော့တောင်ကျွန်းမှာလွန်ခဲ့တဲ့တစ်နှစ်ကျော်ကဗြိတိရှ်ကဘာလက်ခီးသွားနှစ်ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတော့တရားစွဲဆိုခံထားရတဲ့မြန်မာရွှေ့ပြောင်းအလို့သမားဇော်လင်းနဲ့ဝင်းစော်ထွန်းတို့နှစ်ဦးရဲ့အမှုကိုကော့စမွေတရားရုံးကတရားသူကြီး၃ဦးကနေဒီကနေ့ကြာတာပရင်းနေ့မှာစီရင်ချက်ချမှာဖြစ်ပါတယ်တကယ်လို့သူတို့နှစ်ဦးကိုအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်တော့တည်တံကြခံရနိုင်ပွဲရှိပါတယ်ဒါပေမဲ့လို့လေသူတို့နှစ်ဦးရဲ့အမှုနဲ့ပတ်သက်ပြီးအကြံပေးသူလည်းဖြစ်ရွှေပြောင်းအလို့သမားအခွင့်ရေးကွန်ရက်ကအန်ဒီဟောကတော့တရားစွဲဆိုခံထားရသူတွေဘက်ကသူတို့လွမြောက်လိမ့်မယ်လို့ယုံကြည်နေကြောင်းကိုအခုလိုပြောပြပါတယ
် Nervous about the verdict tomorrow but they're both confident that they will be acquitted by the court
ဒီကနေ့စီရင်ချက်ချမဲ့ပေါ်သူတို့စိုးတော့စိုးရင်လေဒါပေမဲ့တရားရုံးကသူတို့ပေါ်တရားမျက်မျက်တတစီရင်ဆုံးဖြတ်ပြီးပြန်လွတ်ပေးလိမ့်မယ်လို့လည်းနှစ်ယောက်စလုံးကအပြည့်အဝယုံကြည်ထားကြတယ်ဘလို့စီရင်ချက်မျိုးပဲချချသူတို့အနေနဲ့ကြံ့ကြံ့ခံပြီးရှေ့ဆက်လှုပ်ဆောင်စရာရှိတာတွေကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့ပြောပါတယ
်ဒါပေမဲ့လို့လည်းတရားသူကြီး၃ဦးအနေနဲ့ဒီမှုနဲ့ပတ်သက်ပြီးအပြစ်ရှိတယ်ဒါမှမဟုတ်အပြစ်မရှိဘူးဘလို့ပဲဆုံးဖြတ်ခဲ့ဆုံးဖြတ်ခဲ့တရားလိုဘက်ကရောတရားစွဲဆိုခံထားရသူတွေဘက်ကပါဒီစီရင်ချက်ပေါ်အယူခံဆက်ဝင်သွားမှာဖြစ်တယ်လို့အန်ဒီဟောကအခုလိုဆက်ပြောခဲ့ပါတယ
် If the court rules in their favor tomorrow and the case against them is dismissed I think it's almost certain that the prosecution will appeal if
the တရားရုံးကသူတို့ကိုအနိုင်ပေးမယ်သူတို့ပေါ်စွဲဆိုထားတဲ့အမှုတွေကိုလည်းပလတ်လိုက်မယ်ဆိုရင်တရားလိုတွေကအယူခံဝင်မှာတည်ကြတယ်လို့ထင်ပါတယ်စွပ်စွဲခံရတဲ့အမှုတွေအပြစ်ရှိတယ်လို့ဆုံးဖြတ်ရင်လည်းအကျိုးဆောင်အဖွဲ့အနေနဲ့တည်ကြရတာကတော့အယူခံပြန်ဝင်မှုအမှုတွေကိုအကြံပေးမှာဖြစ်တယ်လို့သူတို့လည်းအယူခံဝင်မယ်ဆိုတာသိကြပါဗျ။ဒါကြောင့်လည်းမနှက်ဖြံမှာဘာပဲဖြစ်ဖြစ်ရှုံးတဲ့ဘက်ကအယူခံဝင်ကြမှာဆိုတော့အမှုကပြီးအောင်မှာမဟုတ်ပါဘူး။နှစ်တင်နဲ့ချီပြီးကြောက်အောင်မှာပါ
။ပြီးခဲ့တဲ့2014စက်တင်ဘာလ15ရက်နေ့ကကော့တောင်ခေါ်လိပ်ကျွန်းမှာအသက်24နှစ်အရွယ်ဒေးဗစ်မေလာနဲ့အသက်23နှစ်အရွယ်ဟန်နာတို့နှစ်ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတော့ထိုင်းရဲတွေကမြန်မာရွှေ့ပြောင်းအလို့သမားဇော်လင်းနဲ့ဝင်းစော်ထွန်းတို့နှစ်ဦးကိုအဲ့ဒီအချိန်ကစလို့ကော့စမွေအချင်းထောင်မှာဖမ်းဆီးထားပြီးတော့အမှုဖွင့်စစ်ဆေးခဲ့တာဖြစ်ပါတယ်။နှစ်ဖက်တင်သွင်းထားတဲ့တပ်တွေအထောက်အထားတွေကိုတရားရုံးတော်က2015ဒီဇင်ဘာလ10ရက်နေ့မှာအပြီးသက်ကြားနာခဲ့တာပါ။ AHRC လို့ခေါ်တဲ့အာရှလူ့အခွင့်အရေးကော်မရှင်ကမြန်မာရှေ့နေတဦးဖြစ်တဲ့ဦးမင်းလွင်ဦးကတော့အမှုသွားမှုလာနဲ့ပတ်သက်ပြီးအခုလိုတုံ့တက်ခဲ့ပါတယ်။
ပထမအဦးဆုံးကျွန်တော်ပြောချင်တာကအမှုစတင်တိဆောက်ကလေးကရဲအနေပြီးတော့တိဆောက်တာဖြစ်တယ်။ကျွန်တော်တို့စကပြန်ခေါ်ယူအသုံးပြုတာအစပြားပြီးမှုတွေရှိတယ်၊နှိမ့်ဆက်ညှဉ်းပန်းမှုတွေရှိတယ်၊ရဲဘက်ကနေပြီးတော့တင်ပြတဲ့တက်တည်ထောက်ထားရသော၎င်းခိုင်ခိုင်မာမာတက်တည်ထူနိုင်ရေးမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်။ဥပမာအားဖြင့်ဒီလူတိုင်းမှာတကယ်တမ်းအသုံးပြုခဲ့တဲ့လက်နက်ကိုတင်ပြနိုင်ခြင်းမရှိတာကိုကျွန်တော်တွေ့ရတယ်နောက်ပြီးတော့တခါအာဓမပြုကျင့်ခြင်းခံရတယ်ဆိုတဲ့အခါမှာလည်း DNA ကိုစစ်ဆေးတဲ့အခါမှာ DNA ကလွဲနေတယ်ဆိုတာတွေလည်းဥပဒေဆရာဝန်ကြီးအထက်ဆုံးချက်တည်းအရကျွန်တော်သိရတာဖြစ်တယ်။အဲတော့တက်တည်ထောက်ထားတဲ့ပုံမှာကြည့်ပြီးတော့ဆုံးဖြတ်မယ်ဆိုလို့ရှိရင်လည်းဒီမှုမှာ DNA ဘက်ကရဲရနေပြီးတော့တင်ပြတဲ့အထောက်အထားတွေကပြစ်ပြီးလိုက်နိုင်လောက်တဲ့အထိခိုင်ခိုင်မာမာတိဆောက်နိုင်ရင်းမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်။ဒါကြောင့်လည်းကျွန်တော်တို့ကဒီပန်းကြီးတင်ပင်ချင်းခံရတဲ့ရှေ့ပြောင်းလို့ကမှနှောင်းဦးပြန်လေလွမြောက်လာနိုင်မယ်လို့မျှော်လင့်ရတာဖြစ်တယ
်။ဒါ့အပြင်ငွေကြေးနဲ့ဩဇာအာဏာရှိသူတွေပေါ်ဗက်လိုက်တဲ့တရားစီရင်မှုတွေရှိတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံအပါအဝင်အိမ်ကြီးချင်းနိုင်ငံတွေကလာရောက်လှုပ်လှုပ်ကင်ကြတဲ့ရွှေပြောင်းအလို့သမားတွေအနေနဲ့အခုလိုရာဇဝတ်မှုတွေနဲ့ပတ်သက်ပြီးမကြခဏပုံချခံရလေရှိတယ်လို့လူခွေအဖွဲ့တွေကပြောဆိုကြပါတယ်။ဒါကြောင့်လဲအခုအမှုနဲ့ပတ်သက်ပြီးတော့ထိုင်းတရားရုံးအနေနဲ့တရားမျှတစွာစီရင်ဆုံးဖြတ်ပေးဖို့ကို AHRC ကတောင်းဆိုခဲ့ပါတယ်
။ပါစလူခွေကော်မရှင်အနေနဲ့တောင်းဆိုချင်တာကတော့ဒီအမှုမှာပေါ်ပေါက်တဲ့တက်တီကအထောက်ထားတွေအတိုင်းမှန်မှန်ကန်ကန်ဆုံးဖြတ်ပေးဖို့အတွက်ကျွန်တော်ကတောင်းဆိုချင်တာဖြစ်တယ်။ထိုင်းတရားရုံးအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်နိုင်လိမ့်မယ်။လွတ်လပ်တဲ့တရားစီရင်ရေးစနစ်ကိုကျင့်သုံးနိုင်မယ်ဆိုတာကဘာကတိအောင် ပြဖို့လိုအပ်တဲ့အချိန်လည်းဖြစ်တယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်။ရွှေပြောင်းလုံတမအခွင့်အရေးကွန်ရက်ကအန်ဒီဟောကလည်းဒီမှုဟာဆိုရင်ထိုင်းနိုင်ငံအတွက်အင်မတန်မှအနှုတ်လက္ခဏာပြတဲ့ကိစ္စဖြစ်ပြီးဘလို့စီရင်ချက်မျိုးပဲချချအခုချိန်မှာပြန်ကူစားဖို့မလွယ်ကူတော့ဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင်။